ထိုင်းနိုင်ငံမွေးရည်နေရေးဘျူရိုမှဒီဇင်ဘာလ25ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ရဲချုပ်ဒန်လုံဆက်ကစ်တီပရာဖတ်ကခရစ်စမတ်ကာလမှာမွေးရည်ဆေးပွားတွေအများအပြားဖတ်မိတဲ့အကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါထိုင်းမြန်မာနယ်ဆက်ချင်းရိုင်ပြည်နယ်ကနေဇက်တိုက်ဝင်ရောက်လာနေတဲ့မွေးရည်ဆေးပွားတဲဆောင်ရလမ်းကြောင်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရမှာဒီဇင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာနှစ်ရက်အတွင်းစိတ်ကြွဆေးပြား16တန်းကျော်နဲ့ ice မွေးရည်ဆေးကီလို900ဖမ်းမိခဲ့ပါတယ်22ရက်နေ့ကတော့စိတ်ကြွဆေးပြား4တန်း6သိန်းတယ်ဆောင်လာတဲ့ကားတစ်စီးကိုနကွန်စဝမ်ပြည်နယ်အတွင်းရဲတပ်ဖွဲ့ကပိတ်ဆို့ဖမ်းဆီးခဲ့ရမှာကားမောင်းသူကကားကိုအချိန်မြင့်မောင်းကထွက်ပြေးခဲ့တာကြောင့်ကားကလမ်းဘေးကိုထိုးကျပြီးကားမောင်းသူနဲ့အတူစိတ်ကြွဆေးတွေကိုဖမ်းမိခဲ့ပါတယ်ဒီဇင်ဘာလ23ရက်နေ့ကလည်းထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ကနေဝင်လာတဲ့ပြောင်းစည်တွေတင်လာတဲ့ကုန်တင်ကားကြီးတစ်စီးကိုစင်ပူရီပြည်နယ်အရောက်မှာဖမ်းဆီးစစ်ဆေးခဲ့ရမှာတော့ပြောင်းစည်တွေအောက်မှာဖွက်ပြီးတော့တယ်ဆောင်လာတဲ့စိတ်ကြွဆေးပြား17တန်းကျော်နဲ့ ice မွေးရည်ဆေးဝါးကီလို900ကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ကာလာတန်ဘိုးဘန်ငွေတန်ပေါင်း1500ကျော်တန်ဘိုးရှိတဲ့မွေးရည်ဆေးဝါးတွေဟာအင်းနီနာချင်းနိုင်ငံကလာလာဖြစ်တယ်လို့လည်းထိုင်းမွေးရည်နှိမ်နေအဖွဲ့ကဆိုပါတယ်။ရဲချုပ်ဒန်လုံဆက်ကစ်တီပရာဖတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။အခုလိုဖမ်းမိတာကတော့ပြစ်မှုကျူးလွန်သူတွေဟာအရင်ကတည်းကလည်းမွေးရည်ဆေးဝါးအမှုတွေနဲ့ဖမ်းဆီးခံရဘူးသူတွေဖြစ်ပြီးသူတို့ရဲ့နောက်ကနေလိုက်လံထောက်လန်းရင်းနဲ့အခုလိုမျိုးအလုံးရင်းနဲ့ဖမ်းမိခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။သူတို့ရဲ့နောက်ွယ်ကမွေးရည်မှောင်ကိုသမားတွေကိုလည်းဆက်လက်ဖော်ထုတ်အရေးယူသွားပါမယ်ဆိုပြီးပြောဆိုသွားပါတယ်။2021ခုနှစ်တစ်နှစ်တာအတွင်းအရှိတောင်အရှမှာဖမ်းဆီးနိုင်ခဲ့တဲ့စိတ်ကြွဆေးပြားတန်ပေါင်း1000လောက်ရှိတယ်ဆိုပြီး UNODC ကလည်းပြောဆိုထားပြီးအများစုကတော့ထိုင်းမြန်မာလာအိုဆောင်ရာရွှေတရီကန်ဒေသကနေဝင်ရောက်လာတာဖြစ်တယ်လို့လည်းဆိုပါတယ်အခုဆိုရင်စိတ်ကြွဆေးပြားတွေဟာထိုင်းနိုင်ငံတဲကိုအလုံးရင်းနဲ့ဝင်ရောက်လာနေပြီးအရင်တုန်းကတော့စိတ်ကြွဆေးပြားတစ်လုံးကိုဘတ်ငွေ200လောက်တန်ဖိုးရှိရာကနေအခုဆိုရင်တစ်လုံးကိုဘတ်90အထိဈေးထိုးကျသွားခဲ့ကြောင်းထိုင်းနိုင်ငံရဲ့မွေးရည်ဆေးဝါးနှိမ်နင်းရေးအစီရင်ခံစာတွေမှာလည်းဖော်ပြကြပါတယ်ရှင်